င်းခံသာလို့မဘာရက်လာတူတော်မောင်ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့ကတနင်္သာရီမြို့နယ်ချောင်းနမှုကျေးရွာမှာမူရစ်စေဝါနဲ့ဖမ်းဆီးဖို့ဝရမ်းထုတ်ထားတဲ့သူတယောက်ကိုရဲတပ်ဖွဲ့ဝင်တွေကတွားရောက်ဖမ်းဆီးခဲ့တယ်။ဒီလိုတွားရောက်ဖမ်းဆီးရမှာတရခန်ကထွက်ပြေးတိမ်းရှောင်နေလို့တရခန်ရဲ့သမီးဖြစ်သူအသက်20အရွယ်ရှိတဲ့အမျိုးသမီးကလေးကိုရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပါတယ်။တနင်္သာရီမြို့နယ်ရဲတပ်ဖွဲ့မှူးပြောတာကတော့သူ့အဖေကိုတွားဖမ်းရမှာတရခန်ကလွန်ခဲ့တဲ့3ရက်ကတည်းကခကြီးထွက်သွားတာဖြစ်လို့နေအိမ်မှာရှိနေတဲ့လက်ဝယ်ရှိသူကိုပဲအရေးယူရတာလို့ဆိုပါတယ်။ဒါဟာလုံထုံးလုံနီးဖြစ်တယ်လို့လည်းရဲတပ်ဖွဲ့မှူးကပြောပါတယ်။ဒီအမှုကအခုဆိုလူထုကြားမှာစိတ်ဝင်စားနေတဲ့အမှုတစ်ခုဖြစ်နေခဲ့ပြီးဝေဖန်မှုတွေလည်းမြင့်တက်နေပါတယ်။အဖေလှုပ်တဲ့သူကိုဖမ်းမမိလို့တမီးလှုပ်တဲ့သူကိုဖမ်းတာဟာတရားမျှတမှုမရှိပဲအာဏာရှင်လက်ထက်တုန်းကနိုင်ငံရေးသမားတွေကိုအာဏာရှင်တွေကတွားရောက်ဖမ်းဆီးရမှာနိုင်ငံရေးသမားကိုမတွေးခဲ့ရတဲ့အတွက်အိမ်မှာရှိတဲ့အိမ်သားတွေကိုဖမ်းဆီးအရေးယူခဲ့တာနဲ့ဆင်တူဖြစ်နေပါတယ်လို့လူမှုကွန်ရက်စာမျက်နှာပေါ်မှာဝေဖန်နေကြပါတယ်။ပြီးခဲ့တဲ့2015ခုနှစ်ကလည်းစကိုင်းတိုင်းကစိုင်းတဆိုင်မှာဝင်ရောက်လုလုကိုင်းနေတဲ့အသက်16နှစ်အရွယ်ဆယ်တန်းကျောင်းသူကလေးကိုဆိုင်ထဲမှာရှိတဲ့စိတ်ကြွဆေးပြား15ပြားအပေါ်တာဝန်ရှိတယ်ဆိုပြီးထောင်နဲ့ဆယ်နှစ်ကြားခံစေတဲ့အမှုဖြစ်ပွားခဲ့မှုပါတယ်။အဲ့တုန်းကအခုလိုပဲဝေဖန်တန်တွေစူညံသွားခဲ့ရမှုပါတယ်။အခုဖြစ်ရတွေမှာတရခန်အစ်စ်မန်တွေဖြစ်တဲ့ဖခင်ဖြစ်တဲ့သူနဲ့စိုက်ပိုင်ရှင်တွေကသာအရေးယူရမှာဖြစ်ပေမဲ့အိမ်ထဲမှာအတူနေထိုင်တဲ့သမီးဖြစ်သူနဲ့အလုသမားအမျိုးသမီးကလေးကိုအရေးယူခဲ့တာဟာဥပဒေရဲ့လိုအပ်ချက်ဥပဒေရဲ့အားနည်းချက်တွေကြောင့်ဖြစ်ပါတယ်။ဒါလောကလည်းစင်ကာပူနိုင်ငံမှာအိမ်အကူသွားလုပ်ကင်ပြီးပြန်လာခဲ့တဲ့အမျိုးသမီးကလေးဟာအိမ်ရှင်ဖြစ်တဲ့သူပေးလိုက်တဲ့လုပ်အားကားတွေထဲငွေဆက်ကူအတုတွေပါနေတာကြောင့်အခုအချုပ်ထဲမှာဖမ်းဆီးချုပ်နှောင်တာကိုခံနေရရှာပါတယ်။ခမားမှာချွေးနှဲစာလုပ်အားကားတွေလည်းဆုံးရှုံးရတဲ့အပြင်ဖမ်းဆီးချုပ်နှောင်လည်းခံနေရလို့အများစွာထိခိုက်နစ်နာနေရပါတယ်။ဒါဟာလက်ဝဲတွေးချိမှုဆိုတဲ့ဥပဒေရဲ့အားနည်းချက်ကြောင့်ပဲဖြစ်ပါတယ်ငါတူ။ဒီဖြစ်ရပ်တွေမှာသူတို့ဟာတရခန်အစ်စ်မှန်တွေမဟုတ်ကြပေမဲ့ဥပဒေရဲ့လိုအပ်ချက်တွေကြောင့်ဂျားကနေမြေစာပင်ဖြစ်နေရတာပေါ့ဒီလိုလိုအပ်ချက်အားနည်းချက်တွေနဲ့ခင့်တဲ့လိုက်လျောညီထွေမရှိတော့တဲ့ဥပဒေတွေကြောင့်မြေစာပင်ဖြစ်နေကြရတဲ့ပြည်သူတွေငရုနိုင်ငံမှာဒုနဲ့ဒီပါတလောကနာမည်ကျော်ရုပ်ရှင်သရုပ်ဆောင်တယောက်ဖြစ်တဲ့တီဟတင်ဆိုရဲ့အမှုကိုပဲကြည့်မတိမ်မှုလို့တိုင်တန်းခံလိုက်ရတာနဲ့တရခန်ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေစွတ်စွဲခံရတဲ့သူမှာကျင်းတည်အချုပ်ထဲဝင်ရဖို့အခြေအနေရောက်လာခဲ့တာပဲမဟုတ်လားဒီလိုလီဆယ်တိုင်တန်းခံရပြီးတရခန်မဟုတ်ပဲထောင်ထဲရောက်နေတဲ့သူတွေငါတို့နိုင်ငံမှာဘလောက်တောင်များနေလိုက်တယ်လဲဆိုတာမတွေးဝင်ပါဘူးငါတို့ဒါဟာလေဥပဒေရဲ့အာဏာရဲ့ကြောင့်ဖြစ်နေရတာပါတလောကလည်းရန်ကုန်မြို့လတ်တာ16လမ်းကတိုက်ခန်းတခန်းမှာမီးလောင်မှုဖြစ်ခဲ့ပါတယ်ဝါယာရှော့ဖြစ်ပြီးမီးလောင်ခဲ့တာပါမီးလောင်တဲ့အချိန်မှာအိမ်တော်ဦးစီးရသူ့အမျိုးသမီးဆေးရုံတက်နေရလို့ဆေးရုံမှာလူနာဆောင်သွားလုပ်နေရပါတယ်မီးလောင်လို့အိမ်တော်ဦးစီးရဲ့အသက်9နှစ်အရွယ်သားကလေးမီးထဲပါသွားပြီးအသက်ဆုံးရှုံးခဲ့ရတယ်။အိမ်တော်ဦးစီးကိုလူသေးစေမှုမီးပေါ်ဆမှုဆိုပြီးရသဇာကြီးပုံမှ304ကကြီးမြင်းဆောင်285နဲ့အရေးယူခဲ့ပါတယ်။ခမရမှာတားတယောက်ဆုံးရှုံးအိမ်တလုံးဆုံးရှုံးပြီးအမျိုးသမီးကဆေးရုံပေါ်လဲနေချိန်မှာတီစဲဥပဒေဆိုတဲ့မြက်ကန်ဥပဒေကြောင့်အချုပ်ထဲရောက်နေရရှာပါတယ်။မီးပေါ်ဆလို့ကိုယ့်အိမ်ကိုအရက်မူးပြီးမီးရှို့လိုက်တာမျိုးဆိုရင်တော့တမျိုးပေါ့။တကယ်တော့ဝါရှော့ဖြစ်တယ်ဆိုတာအများအားဖြင့်မီးအားအတက်အကျမမှန်လို့ဖြစ်ရတာပါ EPC မှာပဲတာဝန်ရှိပါတယ်ပြည်သူလူထုမှာတာဝန်မရှိပါဘူးဒီလိုမမျှတတဲ့တည်ဆဲဥပဒေတွေကြောင့်ကန်ဆိုးရသူတွေခမရထပ်ပြီးကန်ဆိုးကြရရှာတယ်ကန်ဆိုးသူတွေဒုက္ခရောက်နေတဲ့သူတွေကိုထပ်ပြီးဒုက္ခပင်လယ်ဝေစေတဲ့ဥပဒေမျိုးငရုနိုင်ငံမှာလိုအပ်သေးပါရဲ့လားဆိုတာပြန်ပြီးတေချာစဉ်းစားသုံးသပ်ကြတော့မှာပါတချို့ဥပဒေတွေဆိုလဲခင့်နဲ့လိုက်လျောညီထွေမရှိတော့တာကိုတွေးနေရပါတယ်ဥပမာအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာအရက်သေးစာတောက်စားမူးရင်နေတာကိုတွေ့ရင်ဒဏ်ငွေ50ကျပ်သတ်မှတ်တာမျိုးပေါ့ဒဏ်ငွေ50ကျပ်ဆိုတာအခုခေတ်ခါနဲ့ဆိုရင်ရည်စရာကောင်းနေပြီးဥပဒေကိုမလေးစားမကြောက်ရွံ့အောင်မြောက်ထိုးပင့်ကော်လုပ်ပေးနေတယ်လို့တောင်ဖြစ်နေပါတယ်တခါကလည်းနာမည်ကျော်ရုပ်ရှင်မင်းသမီးတစ်ယောက်လူမြင်ကွင်းထဲမှာသတင်းတောက်မှကလေးတစ်ယောက်ကိုကိုထိလက်ရောက်ပားရိုက်ခဲ့တဲ့အမှုမှာဒဏ်ငွေ1000ကျပ်နဲ့ပြီးစီခဲ့တာကိုမင်းအမှတ်ရနိုင်ဦးမယ်ထင်ပါတယ်ဒီလိုခင့်နဲ့လိုက်လျောညီထွေမရှိတော့တဲ့ဥပဒေတွေကိုလည်းပြန်လည်ပြင်ဆင်ဖို့တုံးသက်ကြရတော့မှာပါပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့ကနေပြည်တော်မှာကျင်းပပြုလုပ်ခဲ့တဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်တုံးသက်ရေးကော်မရှင်ကလာပေါင်း30လုပ်ငန်းဆောင်ရွက်ချက်အစီရင်ခံစာကိုပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့ပါတယ်ဒီအစီရင်ခံစာမှာကော်မရှင်အနေနဲ့ကျင့်30ဥပဒေတွေထဲမှာမှရုပ်သိမ်းရန်ပြင်ဆင်ရန်အသိရေးဆွဲရန်ဥပဒေ200ခန့်လောက်တွေးရှိတယ်လို့ဆိုပါတယ်ငါတူ ဒီဥပဒေ200လောက်အနက်မှာမှရုတ်သိမ်းခြင်းပယ်ဖျက်ခြင်းပြုလုပ်တဲ့ဥပဒေက28ခုပြင်ဆင်ရန်တင့်တော်တဲ့ဥပဒေက46ခုအသစ်ရေးဆွဲပြီးအဟောင်းဖျက်သိမ်းတဲ့ဥပဒေက88ခုအသစ်ရေးဆွဲဖို့တင့်တော်တဲ့ဥပဒေကအခု40ရှိကြောင်းတွေးရှိရပါတယ်။ဒါအပြင်မြန်မာနိုင်ငံမှာခေတ်အဆက်ဆက်ကပြဋ္ဌာန်းထားတဲ့ဥပဒေတွေကျင့်သုံးခြင်းမရှိတော့တဲ့ဥပဒေတွေနဲ့ကျင့်30ဥပဒေတွေကိုစည်းရင်းပြုစုရမှာကျင့်30ဥပဒေက369ခုရှိကြောင်းသိရပါတယ်။အချို့ဥပဒေတွေဟာကိုလိုနီခေတ်ကဥပဒေတွေဖြစ်နေလို့ခေတ်နဲ့အန်ကွင်ဝင်ကြမရှိတော့ပါဘူး။ဒါတွေကိုတေချာပေါက်ပြန်ပြီးပြင်ဆင်ရပါလိမ့်မယ်။အားနည်းချက်ရှိနေတဲ့ဥပဒေတွေအသစ်ပြန်ပြင်ပြီးရေးဆွဲရမယ့်ဥပဒေတွေကိုလည်းပြင်ဆင်ရေးဆွဲပြီးအသစ်ပြန်လည်ပြဋ္ဌာန်းရပါလိမ့်မယ်။ဒီစဲဥပဒေဆိုတဲ့အမျက်ကန်းဥပဒေတွေနဲ့ပြည်သူတွေကိုဒုက္ခပင်လယ်ဝေစေတဲ့ဥပဒေတွေဝင်တော့ဝင်ပိုးဖြစ်စေတဲ့ဥပဒေတွေငွေများတရားနိုင်တဲ့ဥပဒေတွေတရားမျှတမှုမရှိတဲ့ဥပဒေတွေပြည်သူလူထုကိုဖိနှိပ်ထားတဲ့ဥပဒေတွေကိုအမြန်ဆုံးပြင်ဆင်ပြီးအသစ်တစ်ဖန်ပြန်လည်ရေးဆွဲကတရားမျှတမှုရှိတဲ့ဥပဒေတွေအဖြစ်ပြုပြင်ပြောင်းလဲသင့်ပါပြီဆိုတဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ညီကုံချုပ်လိုက်ပါစေမင်းလဲလွတ်လပ်ပြီးတရားမျှတတဲ့ဥပဒေတွေကိုပြဋ္ဌာန်းထားတဲ့နိုင်ငံတစ်နိုင်ငံမှာနေထိုင်နိုင်တဲ့နိုင်ငံသားတစ်ယောက်အမြန်ဆုံးဖြစ်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်ချစ်လာစွာသောမင်းရဲ့အဘစန်နီဦး